1998ခုနှစ်စက်တင်ဘာလ1ရက်တနင်္လာနေ့ဒီနေ့မှာ3နာရီနဲ့16မိနစ်အချိန်မှာတရားဝဲစဟောရမယ့်တရားကတော့ဗာတရားပါလိမ့်မလို့ဗာတဲ့ဓမ္မစကြာတရားဆုံးသေးဘူးလားဟမ်ဆုံးပြီလို့လားဟုတ်လားအရှင်ကုဏ္ဏညာတောင်မှာပဲရဟန္တာဖြုတ်သောတာပန်ဖြစ်သွားပြီမဟုတ်လားအဲ့တော့မဆုံးနေဘူးလားဗါရဲအကျင့်ပဲအကျင့်ပဲတဲ့အကျေဟောပြီဆိုလို့ရှိရင်တော့ငိုက်တော့မှာပဲတဲ့ဟုတ်လားဟမ်အကျေဟောရင်ဘာကြောင့်ငိုက်မှာအကျေဟောရင်အသေးစိတ်မှာမို့အသေးစိတ်တဲ့အခါကျတော့ငါရောဒီတော့ဓမ္မစကြာအကျဉ်းချုပ်ပြောလိုက်တာပြီးသွားပြီဓမ္မစကြာတရသားရဲ့အစာကတော့ဒွေမေဘိက္ခုကြီးကစတာပေါ့ရှိကဟာတော့ဧကံသမယံဘဂဝါဗာရဏတိယံဝိဟရတိဣတိပတနေမိဂရာယေအဲ့ဒါကတော့ဏိဒံခေါ်တယ်ဏိဒံနိဒံဆိုတာတရားတော်ဟောရာဌာနဟောရာခြင်းရဲ့အကြောင်းတရားနာပုဂ္ဂိုလ်အဲ့ဒါတွေပြောပြတရားသားကတော့ဒွေမေဘိက္ခဝေအန္တာပဝဇိတေနနသေဝိတ္တဗာယောစာယံကာမေတုကာမတုခန္ဓိကံနုယောကောဟီနောကမောပောထုဇဏိကောအနရိယောအနတ္ထတံဟိတောယောဇာယံအတ္တကိလမထာနုယောကောဒုက္ခောအနရိယောအနတ္ထတံဟိတောယဟန်တို့လောကမှာရှင်များယဟန်များသို့မဟုတ်ကိလေသာကိုမိမိတဏ္ဍာမှနှင်ထုတ်တဲ့အကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်များဟာအစွန်းနှစ်ပါးကိုမမီဝဲရဘူးပါဠိမှာပပ္ပဇိတေနလို့ရှင်ပပ္ပဇိတေနဆိုတာရှင်ကိုလည်းပပ္ပဇိတလို့သုံးတယ်ယဟန်ကိုလည်းပပ္ပဇိတလို့သုံးတယ်နောက်တချို့နေရာကျတော့ခွဲကြသုံးတယ်ပပ္ပဇိတဆိုရင်ရှင်သာမဏေဥပတံပါဏဆိုလို့ရှင်ယဟန်လို့ဒီလိုခွဲကြသုံးတယ်ပြီးတော့ဘိက္ခုဆိုလည်းယဟန်ဒီနေရာမှာတော့ပပဇိတေနဆိုတာမိမိတဏ္ဏကကိလေသာကိုနှင်ထုတ်တဲ့အကျင့်ကျင့်တဲ့ပုဂ္ဂိုလ်လို့အဓိပ္ပာယ်ရတယ်။အဲဒါရှင်ရောယဟန်ရောအမျိုးသားရောအမျိုးသမီးရောကိလေသာငြိမ်းရေးအကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်မှန်သမျှပပဇိတာကိလေသာကိုနှင်ထုတ်တဲ့ပုဂ္ဂိုလ်ဒါကြောင့်မို့ကိလေသာကိုနှင်ထုတ်တဲ့အကျင့်တဏီကိလေသာငြိမ်းချောင်းအကျင့်လို့ကျင့်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီအစွန်းနှစ်ပါးမမီဝဲရဘူးတစုံကကာမတုခန္ဓိကာယုနုယောကအစွန်းတစုံကအတ္တကိလမထာနုယောကအစွန်းဒီအစွန်းဆိုတဲ့ဇာကကအန္တဆိုတဲ့ပါဠိကိုဖတ်တတ်ပြန်လားအန္တကအစွန်းလည်းဟောတယ်အဖို့လည်းဟောတယ်ဟုတ်အင်္ဂလိပ်ဘာသာပြန်နေမှာတော့အစွန်းကိုပဲသူတို့ယူတယ် the two extremes လို့အဲ့လိုသုံးတယ်အစွန်းကတော့ပိုးပြီးတော့နားလဲလို့လွယ်တာပေါ့လေအဖို့ဆိုတော့အဖို့အစုပေါ့ကာမတုကံလိကအဖို့အစုအတ္တကိလမထာကနုယောကအဖို့အစုနဖို့နစုနောက်တော့အလေကအဖို့အစုတခုကမဇ္ဈိမပฏิပဒါအလေလာအဖို့စုအဲ့လိုသုံးစုဆိုလိုတာအဲ့ဒါတော့အထကထာမှာအန္တကိုဘာကဆိုတဲ့စကလုံးနဲ့ဖွင့်ထားလို့အဖို့အစုလို့ဘာသာပြန်အစွန်းဆိုတော့ပိုပီနာလဲဘယ်ဟာဖြစ်ဖြစ်အစွန်းရောက်သွားရင်တော့မကောင်းတော့အစွန်းရောက်သွားရင်ဘာလို့မကောင်းလဲလိမ့်ကြဖို့နီးလို့ပေါ့မဟုတ်လားအစွန်းရောက်ရင်လိမ့်ကြဖို့နှီးသွားပြီ။ဒါကြောင့်အစွန်းမသွားနဲ့အလေတိုးတယ်။အဲ့ဒီအစွန်းနှစ်ပါးကကာမတုခန္ဓိကံနုယောကဆိုတာအစဉ်အတန်အနယသာထိတွေ့စရာအစွန်းကာမဂုဏ်အာယုန်နေမှာ ိလေသာကာမဆိုရဲလောဘတဏှာราคะเนี่ยခံစားမှုအဲ့ဒီလိုခံစားနေတာကိုကာမတုခံလေကနေယောကအစင်းလာလေးကြည်ပြီးသဘောကျအရသာတွေ့နေအတန်ကောင်းကောင်းလေးနားထောင်ပြီးတော့သဘောကျအရသာတွေ့နေအနံမွေးမွေးလေးနမ်းပြီးတော့သဘောကျအရသာတွေ့နေအရသာကောင်းကောင်းလေးလွှေးပြီးတော့သဘောကျအရသာတွေ့နေထိเสียတွေ့เสียကောင်းကောင်းလေးနူးနူးညံ့ညံ့လေးထိတွေ့ပြီးတော့အရသာတွေ့နေကြံတွေးเสียသဘောအယူအဆလေးကိုကြံတွေးပြီးကိုယ့်ကိုယ်ကိုသိအဟုတ်ကြီးထင်ပြီးသဘောကျတယ်အဲ့ဒါလို့အစင်းသာအနံ့ရသာထိတွေ့เสียကာမဝတ္ထုခေါ်တဲ့ကာမဂုဏ်အာယုန်တို့ကိုအာယုန်ပြုပြီးတော့ချမ်းသာခံစားနေတာဟာကာမဒုက္ခလိကနုယောကအဲ့ဒါလည်းပဲအစွန်းကြတယ်တဲ့လက်ရစွန်းအဲ့ဒီအစွန်းကိုမိဝဲလို့အဲ့ဒီအစွန်းတိုင်းလိုက်နာကျင့်ကြံလို့ကိလေသာမငြိမ်ဆင်းရဲမငြိမ်ဘူးနောက်တစ်စုံကတော့အတ္တကိလမထာနိယောကကိုပင်မအောင်ကိုပင်မဆင်းရဲအောင်ကျင့်တဲ့အကျင့်ရှေးကအိန္ဒိယမှာကိုပင်မဆင်းရဲအောင်ကျင့်ခြင်းအားဖြင့်လောဘဒေါသမောဟကိလေသာတွေကုန်ပြီးတော့ကိလေသာငြိမ့်နိုင်တယ်လို့ယူဆပြီးကျင့်ကြတာလည်းရှိတယ်အဲ့ဒီအကျင့်မျိုးအဲ့ဒါလို့ကိုပင်မဆင်းရဲအောင်ကျင့်တဲ့အကျင့်ကျင့်ခြင်းအားဖြင့်လည်းကိလေသာမငြိမ့်နိုင်လို့ဒီအကျင့်လည်းပဲအစွန်းတစွန်းပဲတဲ့လက်ဝဲစွန်းဒီတော့ဘယ်လိုမှကိလေသာငြိမ်းဆင်းရဲငြိမ်းနိုင်မလဲသံသရာဘုရားကလွတ်နိုင်မလဲဆိုတော့အစွန်းမရောက်စေနဲ့အလေတိုးတဲ့အလေလန်းအတိုင်းသွားပြီဆိုလို့ရှိရင်တော့6ထဲလိမ့်ကြမှာမစိုးရင်ရတော့ဘူးတဲ့အလေလန်းဆိုတော့လိမ့်မကြဘူးအဲ့ဒီအလေလန်းကဒီလေလန်းကိုတို့များထိုးထွင်းသိထားတယ်တဲ့မြတ်စွာဘုရားအဲအခုနအစွန်းနှစ်ပါးမှာကာမတုခဏိကံညောကဆိုရဲကာမဂုဏ်အာယုန်နေကိုအာယုန်ပြုချမ်းသာခံစားနေတာအဲ့ဒီအခြင်းကဟီနောယုံညံ့နေတဲ့ကာမောယွာသူယွာသားမြို့သူမြို့သားတွေလုတ်တယ်လုတ်ပဲတဲ့ရှင်ဟံမလုတ်ရအောင်ဟီနောကမောပောထုဇဏီကောအများစုဖြစ်တဲ့လူညံ့နေခံစားတဲ့အကျင့်ပဲတဲ့အ ਨੇ စုဖြစ်တဲ့လူတော်လူကောင်းလူမြတ်တွေကတော့အဲ့ဒါခံစားဖို့အားမထုတ်ပါဘူးတဲ့အနရိယောဒါဒီချင်းနေမဖြူစင်တဲ့အကျင့်မပြင်းမြတ်တဲ့အကျင့်ပဲအနတ္ထတံဟိတောလိုအပ်တဲ့ဆင်းရဲငြိမ်းခြင်းဆိုတဲ့အကျိုးနဲ့မဆက်ဆက်ပါဘူးဘာမှဆိုင်ဘူးတဲ့ကာမဂုဏ်အာယုန်နေခံစားတာနဲ့များလိုအပ်တဲ့အကျိုးဖြစ်တဲ့ဆင်းရဲငြိမ်းခြင်းဆိုတဲ့အကျိုးရမယ်ဆိုရင်အဲ့လိုဆိုလို့ရှိရင်ခံစားနေကြမှာအခုတော့ခံစားလေဆင်းရဲများလေခံစားလေဆင်းရဲများလေအဲ့လိုဖြစ်နေဒါကြောင့်မလို့လိုအပ်တဲ့ဆင်းရဲငြိမ်းရဲအကျိုးနဲ့မဆက်ဆက်ဘူးထို့တူပဲမိမိကိုယ်ကိုပင်မဆင်းရဲအောင်ကျင့်တဲ့အတ္တကိလမထာညောကလည်းကိုယ်ပင်မဆင်းရဲုံရှိတာပဲတဲ့ဘာမှကြိုးမရပါဘူးတဲ့ခြေတော်တစ်ဖက်ထဲထောက်ပြီးတော့နေဘက်လှည့်ပြီးနေကြည့်ပြီးကျင့်တာပင်မဆင်းရဲအောင်ကျင့်တဲ့ကျင့်အဲတချို့လည်းပဲလေးဘက်ထောက်သွားပြီးတော့ကျင်းတယ်ခွေတို့နွားတို့လိုလေးဘက်ထောက်သွားကျင်းတယ်တချို့လည်းပဲတစ်ပင်မော်တဲ့တစ်ကိုင်းကိုခြေထောက်နဲ့ချိတ်ပြီးတော့အောက်ဇောက်ထိုးတွဲလောင်းချပြီးကျင်းတယ်ကိလေသာငြိမ့်မှုတန်ត្រာဝဆင်းရဲကလွတ်ဖို့တဲ့လွတ်လောက်ပါလားကျဉ်းကျဉ်းဖမ်းမနော်တွေးမှတွေးတတ်ပါရင်နော်ဒီလိုကျင်းဒီလိုဖြစ်မယ်လေတကယ်အိန္ဒိယကကလားတွေပေါ့အိန္ဒုကလားတွေသူတို့လှုပ်ကြတာတော့လှုပ်တော်လို့တော်တော်လှုပ်တဲ့နေရာတကယ်ပညာရှင်တွေထက်မြက်တဲ့ပုံကိုယ်တွေထွက်တာလဲသူတို့စီကပဲ ငတုံးနေပေါ်တာလဲသူတို့စီကပဲအဲ့တော့အဲ့လိုပင်မဆင်းရအောင်ကျင့်တဲ့အကျင့်ဟာလဲအနတ္ထသံဟိတောပဲလိုအပ်တဲ့ဆင်းရဲငြင်းချင်းကြိုးနဲ့မဆက်ဆက်ပါဘူးဘာဖြစ်တယ်ဒုက္ခဆင်းရဲယုံမြပဲတဲ့ဆင်းအောင်ကျင့်တော့ဆင်းရဲယုံမရှိတယ်ဘာမှကြိုးမရအောင်အနရိယဖြူစင်တဲ့မြင့်မြတ်တဲ့ပုဂ္ဂိုလ်တွေအကျင့်ကျင့်တဲ့ကျင့်တဲ့ပုဂ္ဂိုလ်မဟုတ်အကျင့်မဟုတ်ပါဘူးတဲ့လူညံ့နေကျင့်ဒါကြောင့်ဒီအစွန်းနှစ်ပါးဖယ်လိုက်ပါတဲ့ဖယ်ပြီးတော့အဲ့ဒီအစွန်းနှစ်ပါးဖယ်ကျင့်လို့မလို့မြတ်စွာဘုရားသိထားတဲ့မဇ္ဈိမပฏิပဒါအလယ်လန်းအကျင့်ရှိတယ်။အဲ့ဒီအလယ်လန်းကျင့်ကတော့ဉာဏ်မျက်စိဖွင့်ပေတယ်အသိဉာဏ်ဖြစ်စေတယ်ကိလေသာငြိမ်းစေတယ်နိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တယ်။ဒါဖြင့်အဲ့ဒီကိလေသာငြိမ်းစေဉာဏ်မျက်စိဖွင့်ပေးလို့ကိလေသာငြိမ်းစေနိဗ္ဗာန်ကိုမျက်မှောက်ပြုစေနိုင်တဲ့အဲ့ဒီအလယ်လန်းအကျင့်ဘုရားရှင်သိထားတယ်ဆိုတဲ့အကျင့်ဟာဘယ်ဟာလဲဆိုတော့မဂ်ကင်၈ပါးပဲအဲ့ဒါပေါ့ဧတေခောဥဘောအန္တေအနုဘဂမ္မဧတေခောဘိက္ခဝေဥဘောအန္တေအနုဘဂမ္မတထာဂတိမိစိမာပฏิပဒါတထာဂတိနာအဘိသံဗုဒ္ဓသကုကရဏီညာနာကရဏီဥပသမယအဘိညာယသံဘောဓယနိဗ္ဗာနယသံဝတ္တိကတမသတာဘိက္ခဝေမိစိမာပฏิပဒါအယမေဝါအရိယောအထင်ကြီးကောမေကောတိယတိတံသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပောသမ္မာဝါစာသမ္မာကမ္မန္တောသမ္မာစီဝောသမ္မာဝါယမောသမ္မာတတိသမ္မာသမာဓိအခုနပြောခဲ့တဲ့အဓိပ္ပာယ်ဟာအဲ့ဒီပါဠိပဲတိယတိတံအဲ့ဒီမဇ္ဈိမပฏิပဒါအလယ်လတ်အကျင့်တရားဆိုတာဘယ်ဟာလဲသမ္မာဒိဋ္ဌိမှန်စွာသိမြင်မှုသမ္မာသင်္ကပ္ပောမှန်စွာကြံစည်မှုသမ္မာဝါစာမှန်စွာပြောဆိုမှုသမ္မာကမ္မန္တောမှန်စွာပြုလုပ်မှုသမ္မာအာဇီဝမှန်စွာအသက်မွေးမှုသမ္မာဝါယမောမှန်စွာကြိုးစားအားထုတ်မှုသမ္မာတတိမှန်စွာတတိကရှုမှတ်မှုသမ္မာသမာဓိမှန်စွာစုစိုက်တည်ငြိမ်မှုဒီ၈ပါးပဲတဲ့အဲ့ဒီ၈ပါးဖြစ်တဲ့အစွန်းနှစ်ဖက်ကိုပယ်ပြီးတော့အလယ်လန်းအကျင့်ဖြစ်တဲ့အဲ့ဒီမဂ်ကင်၈ပါးမိမိတဏ္ဍာန်ဖြစ်ပေါ်အောင်ကျင့်မိဆိုရင်ဘာဖြစ်တယ်လဲဆိုတော့သစ္စာ၄ပါးသိရောတဲ့သစ္စာ၄ပါးရဲ့ကိုတပါးတပါးမှာသစ္စာညာအနေနဲ့ဒါဖြင့်အမှန်တရားပဲလို့လည်းသိတယ်ကိစ္စညာအနေနဲ့ဒီအမှန်တရားနဲ့ပတ်သက်လို့ဒီလိုပြုလုပ်စရာတွေရှိတယ်လောက်ရမယ်ဒီလိုလည်းသိတယ်ကတ္တညာတို့မြတ်စွာဘုရားကတော့အဲ့ဒီသစ္စာနဲ့ပတ်သက်လို့ပြုသင်ပြုတိုက်တဲ့ပြုရမယ်အလုပ်ပြုလုပ်ပြီးပြီကတညာအဲ့ဒါလို့သစ္စာ၄ပါးကိုအပြန်သုံးပါးနဲ့သိတယ်ဒါဖြင့်ဆင်းရဲမှန်မဲလည်းသိတယ်ဒီဆင်းရဲအမှန်ဟာပိုင်ပိုင်ခြားခြားသိခြင်းကိစ္စပြုရမယ်ပိုင်ပိုင်ခြားခြားသိရမယ်တရားပဲမြတ်စွာဘုရားငါဘုရားကတော့ဒီပိုင်းသစ္စာဒုက္ခသစ္စာကိုပိုင်ပိုင်ခြားခြားသိပြီးပြီသစ္စာညာကိစ္စညာကတညာနောက်သမုဒိယသစ္စာကြတော့သမုဒိယသစ္စာတဏှာလောဘလူကျင်တတ်မဲ့နှစ်သက်တော်တာတဲ့ဒီတဏှာလောဘဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲဒါကြောင့်သူ့ကိုပယ်ရမယ်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်လို့သိတယ်သစ္စာညာဆင်းရဲဖြစ်ခြင်းရဲ့အကြောင်းဖြစ်တဲ့အတွက်ပဲသူ့ကိုပယ်ရမယ်ကိစ္စညာငါဘုရားကတော့အဲ့ဒီသမုဒိယသစ္စာတဏှာလောဘကိုပယ်ပြီးပြီကတညာအဲ့လိုလဲကြာကြာနာနာသိပြီးပြီနာနိရောဓသစ္စာအဲ့ဒီအကြောင်းသမုဒိယသစ္စာတဏှာလောဘကိုပယ်နိုင်ပြီဆိုလို့ရှိရင်သူ့ကြောင့်ဖြစ်ပေါ်တဲ့ဆင်းရဲမဖြစ်ပေါ်တော့တဲ့အတွက်ချုပ်ငြိမ့်ပြီတဲ့ဒါကြောင့်အကြောင်းသမှုရိယတစ္ဆာချုပ်ငြိမ့်ခြင်းဟာအကျိုးဒုက္ခတစ္ဆာမဖြစ်ပေါ်ပဲချုပ်ငြိမ့်ခြင်းအမှန်ပဲတစ္ဆာညာအဲ့ဒီချုပ်ငြိမ့်တဲ့သဘောကိုမျက်မှောက်ထင်ထင်ဉာဏ်နဲ့သိမြင်ရမယ်ဒါကိစ္စညာငါဖះကတော့ ဒီនិរោဓသစ္စာခေါ်တဲ့ဆင်းရဲချုပ်ငြိမ်းတဲ့သဘောအမှန်ကိုမျက်မှောက်ထင်တယ်ညာနဲ့ကြာကြာနာနာသိမြင်ပြီးပြီကတညာအဲ့ဒါလို့တို့များသိတယ်။နောက်မေဃသစ္စာဒါဖြင့်အဲ့ဒီဆင်းရဲချုပ်ငြိမ်းရာတို့ရောက်တဲ့အကျဉ်းလန်းကတော့ဘာလဲဆိုတော့မေဃသစ္စာမေဃ၈ပါးပဲ။အဲ့ဒီမေဃ၈ပါးမိမိသဏ္ဍာန်မှာဖြစ်ပွားအောင်ကျင့်ရင်ဒီအကျဉ်းလန်းဟာမုတ်ချဆင်းရဲငြိမ်းရာတို့ပို့ပေးမှာပဲဒါကြောင့်သူဟာဆင်းရဲချုပ်ငြိမ်းကြောင့်အကျဉ်းလန်းအမှန်ပဲဒါသစ္စာညာအဲ့ဒီဆိုဆင်းရဲချုပ်ငြိမ်းကြောင့်အကျဉ်းလန်းမှန်ဖြစ်တဲ့မဂ္ဂင်၈ပါးကိုမိမိသဏ္ဍာန်မှာအကျဉ်းငြိမ်းအဖန်မှန်ပြည့်ပြည့်စုံစုံဖြစ်အောင်ဖြစ်ပွားရဖြစ်ပွားစေရမယ်ဝါဖြစ်ပွားအောင်အားထုတ်ရမယ်ဒါကတညာငါဖရာတော့အဲ့ဒီမဂ္ဂင်၈ပါးမိမိသဏ္ဍာန်ပြည့်စုံအောင်ပွားများအားထုတ်ပြီးပြီကတညာဟုတ်ကဲ့လားအဲ့ဒါလို့သိပြီတဲ့ဟောသစ္စာ၄ပါးကိုအပြန်သုံးမှအချင်းအရာ12ပါးနဲ့ရှင်တော်မြတ်ဖရာသိတော်မှမြတ်စွာဘုရားကဆက်ပြီးမိန့်တဲ့ပင်စွဲကြီးတွေကိုယောဝကိဝင်သမေဘိက္ခဝေဣမေသူစတုသူအရိယသစ္စေသူဧဝံတိပရိဝတံဓဝတသာကာရံယထာဘူတံနသုဝိတံညာနာတသနာနသုဝိတုတံဟောတိနေဝဒါဝဟံသတေဝကေလောကေတမာရကေတပြမေကေတသမနာပြမနီယပဇာယသတေဝမနုဿယအနုတရံသမသံဗောဓိံအဘိသံဗုဒ္ဓောတိပစ္စိညာတေပင်စဝကီတို့တဲ့အဲ့ဒီအခုပြောခဲ့တဲ့အတိုင်းသစ္စာ၄ပါးကိုအပြန်သုံးမှအချင်းအရာ12ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းပြီးပြီးပြင်းပြင်းငါမသိရသေးခင်ကသို့မဟုတ်မသိရသေးသမျှကာလပတ်လုံးငါဖြစ်ရင်ဖျားဖြစ်ပြီလို့ဝေမခံခဲ့ပါဘူးတဲ့အဲ့ဒီပါဠိကအဲ့ဒါပြောတာနေဝဒါဝဟံသဒေဝကေလောကေတမာရကေတပြမကေတသမနာပြမနိယပဇာယသဒေဝမနုဿယအနုတ္တရံသမ္မသမ္ဗုဒ္ဓယံဘိတံဗုဒ္ဓောတိနပစ္စညာတေလောကမှာလူနာမြမသတ္တဝါတွေဆိုတဲ့လောကထဲမှာငါဟာဖြင့်တပ္ပညုတရွှေဉဏ်တော်ရပြီးတော့အလုံးစုံကိုသိတဲ့ဖျားဖြစ်ပြီလို့တို့များဝန်မခံခဲ့သေးပါဘူးတဲ့ဘယ်အခါတုန်းကတော့ဆိုတော့ဒီသစ္စာ၄ပါးကိုအပြန်သုံးမှာအချင်းရာ12ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းမသိခင်တုန်းကတဲ့တို့ဝေမခံခဲ့ပါဘူးတဲ့ဒါသင်တို့သိတာပဲယတောသာခောဘိကဝေဣမေသူစတုသူအရိယသစ္စေတုဧဝံတိပရိဝတံဇောရတာကာရယထာဘူတံညာနာတသနံသူဝိတုဒ္ဓဟောတိအခုတော့တဲ့ငါကဒီသစ္စာ၄ပါးကိုအချင်းရာသုံးမှာအပြန်သုံးမှာအချင်းရာ12ပါးနဲ့ပိုင်းပိုင်းခြားခြားရှင်းရှင်းလင်းလင်းသိလိုက်တဲ့ညာမြင်ဟာအထုကိုစင်ကြယ်ခဲ့ပြီတဲ့ပြတ်ပြတ်သားသားသိခဲ့ပြီတဲ့ဒါကြောင့်မို့လို့အခုငါဟာဖြစ်ရင်ဒုနပြမတ္တဝါတို့ရဲ့လောကမှာငါတပ္ပညုတရွှေဉဏ်တော်ရပြီသိစရာကိုအကုန်သိတဲ့သမ္မာသမ္ဗုဒ္ဓဖြစ်ပြီလို့တို့များဝန်ခံတာတဲ့အဲ့ဒီတော့မှပင်စွဲကြီးတွေကဩဟုတ်ပြီသားပဲဟိုဥရဝေလမှာကြည့်နေတော့ကသူဖျားဖြစ်ပြီလို့မှဝန်မခံပဲပဲအခုကြာမှဖျားဖြစ်ပြီလို့ဝန်ခံတယ်သူဟောတဲ့တရားတွေကတစ္ဆာလေးပါးဆိုတာလေအမှန်လေးကြီးပဲသဘောပေါက်လာအရှင်ကုန်းညာကတော့တရားတော်လည်းဆုံးရောသဘောပေါက်ရုံမကဘူးအိုးဖြစ်သမျှပြည့်ရတာကြီးပါကလားလို့ဉာဏ်နဲ့မှသဘောပေါက်သွားပြီးတော့သောတာပတ္တိမဉ္စံဘုံဉဏ်ရသွားတယ်။ဉာဏ်နဲ့ပင်စွဲကြီး၄ပါးကသောတာပတ္တိမဉ္စံဘုံဉဏ်တော့မရသေးဘူး။တရားတော်ကိုတော့နှစ်နှစ်သက်သက်ကြီးလက်ခံပြီးသဘောကျသွားပြီးဟုတ်တယ်ဟုတ်တယ်ဟုတ်တယ်ဆိုပြီးလက်ခံသွားတယ်။အဲ့ဒီခါကျတော့မှမြတ်စွာဘုရားကအညာတိဝတ္တဘောကုဏ္ဏညောအညာဝတိဝတ္တဘောကုဏ္ဏညောကုဏ္ဏညတရားသိသွားပြီတရားသိသွားပြီလို့မြတ်စွာဘုရားကြွေးကြော်တော်မူတယ်မိန့်ကြားတော်မူတယ် အဲ့ဒါဟာဓမ္မစက်ကြာတရားသားရဲ့အဆုံးပဲဒါပေမဲ့အဲ့ထဲမှာဘာတွေဘာတွေလဲဆိုတော့ဓမ္မစက်ကြာတရားဟောပြတဲ့အခါကျတော့ဘုံမစုနတ်တွေကကြွေးကြော်ကြတယ်တဲ့ဣတံဘဂဝတာဗာရဏတိယံပိဣတိပတနေမိဂတာယေဓမ္မစကံဗုဒ္ဓိတံအပတိဝတိယံသမနေနဝါဒေဝေနဝါဗျမေနဝါကိနသိဝါလောကသမေမြတ်စွာဘုရားတရားစัจ जा ကြီးလှဲ့လိုက်တာတဲ့အဲ့ဒီလှဲ့ထားတဲ့တရားစัจ जा ကြီးကိုဘယ်ယဟန်ဘယ်လူဘယ်နတ်ဘယ်ဗြဟ္မဘသူတယောက်ကမှလောကဘသူတယောက်ကမှဒီတရားစัจ जा ကြီးကိုပြောင်းမြန်ပြန်လဲအောင်မလှဲ့နိုင်ကြဘူးတဲ့ဆိုလိုတာကမြတ်စွာဘုရားကဒါတွေအမှန်တရားတွေပဲအမှန်တရားတွေပဲတဲ့ဟောထားတာကိုဘသူကမှဒါဖြင့်မမှန်ဘူးလို့ဒီလိုပြောလို့မပြောနိုင်ဘူးတဲ့။ဘာကြောင့်လဲဆိုတော့မှန်လွန်းလို့အဲ့လိုဆိုပြီးဘုံမစွန်းတ်တွေကကြွေးကြော်တော့သူတို့ရဲ့ကြွေးကြော်တာကိုကြားပြီးတော့စတုမာရဏတ်တွေကကြွေးကြော်တယ်။ဘုံမတေဝတာနံတတ္တံသုတ္တဝါစတုမာရဇိကာဒေဝတတ္တမနုဿာဝေသုံစတုမာရဏတ်တွေကတဆင်ကြွေးကြော်ပြန်တယ်တဲ့ခုနပြောတဲ့အတိုင်းမြတ်စွာဘုရားဟာဣတိပတနာမြည်တဲ့ဗာရဏသီပြည်အနည်းကဣတိပတနာမြည်တဲ့ဘေးမဲ့တော်မှာတရားစัจ जा ကြီးကိုလှဲ့နေပြီဒီတရားစัจ जा ကိုဘယ်သူတဦးတယောက်ကမြပြန်ပြီးတော့ပြောင်းပြန်လှဲ့လို့မရဘူးအပတိဝတ္တိယံသမနေနဝါပြမနေနဝါဒေဝေနဝါမာရေနဝါအဲဒါလို့စတုမာရေနတ်တွေကကြွေးကြော်ပြန်တဲ့အခါကျတော့တော်ဒိန်သာဒေဝတ္တမနုဿာဝေသုံးသူတို့အတန်ကိုကြားတော့တော်ဒိန်သာနတ်တွေကသဆင်ကြွေကြောပြန်နေတုတိတာဒေဝတ္တမနုဿာဝေတုံးတုတိတာဘုံကနတ်သားတွေကထကြွေကြောပြန်နေအဲဒါလိုဆိုင်ပြီးဖြင့်သတုမဟာရတော်ဒိန်သာယာမတုတိတာနေမာနရတိပရနေမိတဝသဝတိနတ်ဘုံ6ဆင့်အဆင့်ဆင့်နတ်တွေကြွေကြောလို့အပန်ကြတဲ့အခါကျတော့ဗျာမကာယိကာတ္တမနုဿာဝိသုံးဗျမဘုံကဗျမတွေကလည်းပဲကြွေးကြော်ကြတယ်မြတ်စွာဘုရားဟာမာရဏသိပြည်အနည်းကဣတိပတနာမိဂရာဝန်တော်မှာတရားစัจ जा ကြီးကိုလှဲ့လိုက်တာအဲ့ဒီတရားစัจ जा ကြီးကိုဘယ်သူမှပြောင်းပြန်ပြန်ပြီးလဲအောင်မလဲနိုင်ဘူးကြွေးကြော်ကြတယ်ဒါကတော့ပန်ဃာယနာမထီမြတ်တွေထည့်ထားတဲ့စကားသူဟိုရင်းနဲ့တော့မပေါ့သေသားဆိုတော့မပေါ့သေသားကဒါတွေပါစရာမလိုဒီတော့အဲ့ဒါပြီးတော့မှအရှင်ကုဏ္ဏညာတရားသိသွားပြီပြီးတော့မှကျန်တဲ့၄ပါးလည်းပဲသောတပတ္တိမညာဘုညာမရတော့လည်းပဲရှင်တော်မြတ်ဘုရားရဲ့ဒီတရားစကြာရဲ့သဘာဝကိုနားလေသဘောပေါက်ပြီးတော့နှိမ့်ချိုက်ကုန်ကြပြီတဲ့အဲ့ဒါဟာဘဂဝါသောဘာပင်စဝေကီယာဘိက္ခုဘဂဝါသောဘာသိတံအဘိနန္ဒုံပင်စဝေကီယာဘိက္ခုပစ္စဝေကီယဟန်တို့သည်အမှန်တော့သူတို့ယဟန်မဖြစ်သေးပါဘူးဒါမလို့ယဟန်လို့ပဲခေါ်တယ်ပင်စဝေကီ၅ဦးတို့သည်ဘဂဝါတော်ပါတိတံရှင်တော်မြတ်ဖုရားဟောကြားမြတ်ဖို့ဓမ္မစကြာတရားတော်ကိုအဘိနန္ဒုံနှိမ့်ချိုက်ကြကုန်ပြီဝန်တာပါတယ်အဲ့ဒါဓမ္မစကြာရဲ့အဆုံးဘုန်းကြီးကဘာလို့ပြန်ပြောပြရလဲဆိုတော့ဘယ်ပါဠိဟာဘယ်အဓိပ္ပာယ်ပဲဆိုတာရိပ်စားမိအောင်လို့အချင်းချင်းပြန်ပြောလိုက်တာဒါကအဲ့ဒီဓမ္မစကြာတရားဟောတော်မူရခြင်းရဲ့အကြောင်းလေးနည်းနည်းပြန်ပြောအောင်မြတ်စွာဘုရားသိဒ္ဓတ္ထဘုရားလောင်းအဖြစ်နဲ့ွားမြင်တော့ဘယ်တိုင်းပြီမှာပါလိမ့်မနော်ပရိသတ်တို့ဘယ်တိုင်းပြီမှာဖွားတာတော့ကပိလဝုတ်ပြီဟုတ်သလားကပိလဝုတ်ပြီမှာဖွားတာလားကပိလဝုတ်နဲ့ဒေဝဒဟအကြလုံမဏီဥယျာဉ်မှာဖွားတာလားอ๋ออติยาဆိုไอ้လို့ဘောဟုတ်လားလုံမณีဥယျမှာဖွားသည်ဒါဖြင့်မေတော်ခမီးတော်တို့ကတော့ဘယ်သူတွေတော့ သုဒ္ဓေါရဏနဲ့မေရောမာယာဟုတ်ကဲ့လားမဟာမာယာဒေဝီဘယ်တိုင်းပြည်အုပ်စိုးနေတဲ့မင်းမိဖုရားတွေပါလေကပိလဝပြည်ကိုအုပ်စိုးနေတဲ့မင်းမိဖုရားတွေဒီဖယားလောင်းလေသိဒ္ဓတ္ထမွေးဖွားတဲ့အခါကျတော့ကြော်ပြောကြစို့ဘယင်းကြီးကလက်ထုံမင်္ဂလာလှုပ်ဖို့ရာတင့်တဲ့အချိန်မှာလက်ထုံမင်္ဂလာလှုပ်တော့ဖယားလောင်းသားတော်လေးကိုတပြေပြင်းရိတ်အောင်မှာပခက်နဲ့တိတ်ပြီးတော့အထိန်တော်တွေကစောင့်ရှောက်နေကြရတယ်ဒါပေမဲ့အထိန်တော်လေးကပခက်ထဲမှာအိပ်ပျော်သွားတယ်လို့သူတို့ထင်တော့မပါဘူးတိတ်တာတာဖယားလောင်းလေးကပခက်ထဲမှာအိပ်ပျော်သွားတယ်လို့ထင်တော့အထိန်တော်တွေကသူတို့လည်းဩမင်းသားလေးအိပ်ပျော်သွားပြီတို့လည်းပဲလေထုံမင်္ဂလာသွားကြည့်အောင်မှာပဲဆိုပြီးတော့ဘီရင်ကြီးလေထုံမင်္ဂလာကျင်းပနေတာသွားကြည့်နေကြအဲ့ဒီအချိန်မှာပဲမင်းသားလေးကတုံးလုံးလေးရကထပြီးတော့ထိုင်ပြီးအာနာပါနထွက်လေဝင်လေရှုတဲ့အာနာပါနတတိကမ္မထံကိုသူအာထုတ်တယ်အာထုတ်တဲ့အခါကျတော့ပထမဇန်ရတယ်ကလေးလေးတော့လာသားလေးပဲရှိသေးတာပေါ့လာသားလေးဘယ်သူကတင်ပေးတော့ဟမ်ဘယ်သူကမှတင်မပေးဘူးသူဟာသူသိအာထုတ်တာဘာကြောင့်များသူဟာသူသိရတာတော့ရှေးရှေးဘဝတွေကဒီအာနာပါနတတိကမ္မထံကိုကြိမ်ဖန်များစွာအာထုတ်ခဲ့ဘူးလို့ဟုတ်တယ်မဟုတ်လားဒါကြောင့်မလို့အဲ့ဒီကြိမ်ဖန်များစွာအထုတ်ခဲ့ဘူးလို့အာနာပါနတတိအာနာပါနတတိသမာဓိတွေဇန်သမာဓိတွေသူတဏ္ဍာမှာအင်္ဂါအာကောင်းတဲ့ရှေးရှေးဘဝတွေကဖြစ်ပေါ်ခဲ့တဲ့အတွေ့အဲ့ဒီဇန်ရဲ့အချိန်ဟာပျောက်ပြက်မသွားဘဲနဲ့အခုကလေးဘဝမှာပြန်ပြီးစိတ်ထဲရုတ်တရက်ပေါ်လာတာနဲ့ပဲဒီလိုရှုရမှတ်ရအထုတ်ရမယ်လို့သူသိတာမဟုတ်လားအဲ့ဒီအထုတ်ခဲ့တဲ့အထုတ်ခဲ့ခြင်းကြောင့်ရလာတဲ့အတွေ့အကြုံတမာရီတွေသူသဏ္ဍာန်မှာမြောက်များစွာဖြစ်နေတာကိုပဲပါရမီပြည့်တယ်လို့ခေါ်တာမဟုတ်လားအဲ့ဒါပဲအဲ့ဒါကြောင့်သူဟာသူကြည့်ပဲရှုနေမှနေသိပြီးတော့ထွက်ပြီးထွက်လေဝင်လေရှုပထမဇန်ချမ်းသာခံစားနဲ့မျက်စိကလေးမှိတ်ပြီးငြိမ့်လို့ပထမဇန်ချမ်းသာခံစား Now အထိန်တော်တွေကလက်ထုံမင်္ဂလာကြည့်ပြီးကြည့်ရကနေပြီးတော့ဩမင်းသားလေးများနိုးနေမလားမသိဘူးပြန်အောင်မှဆိုပြီးတော့မင်းသားရှိရာပြန်ကြည့်လိုက်တဲ့အခါကျတော့ဟိုမှာတင်မလင်ွေလေးငြိမ့်ပြီးမျက်စိကလေးမှိတ်ပြီးတော့အေးအေးချမ်းချမ်းဖြစ်နေတာတွေ့ရတော့ဒါဖြစ်ရင်ဒီကလေးဟာဇံဝင်စားနေတာဖြစ်မှာပဲလို့သဘောပေါက်တော့သူတို့ရှိခိုးကြဘယင်းကြီးသွားချောက်ဘယင်းကြီးကလည်းလက်ထုံရကနေထွန်ခဏနားပြီးတော့ပြန်လာတွေ့တဲ့အခါကျတော့သားကိုရှိခိုးဒီဇံဆိုတဲ့စကလုံးကအဲ့ဒီတိုက်တပ္ပတမင်းသားမဖွားခင်ကလေးကဟိန္ဒူစာဓုခေါ်တဲ့ယသိကြီးတွေကျင့်လို့ဖို့လို့ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်အစရှိသည်သူတို့ရကြတယ်ဒါကြောင့်မလို့အဲ့ဒီဇန်ဆိုတဲ့စကားလုံးကရှိကကလေးကပေါ်ပြီးသားဇန်ဆိုတာအာယုတ်တကူထဲမှာစူးစိုက်မြုပ်ဝင်နေတာကိုဇန်လို့ခေါ်တယ်ဟုတ်ပြီလားဇန်ဆိုတာဘယ်လိုဟာတော့စူးစိုက်သမှုကာယွေရှုဇန်ဟုခေါ်လေသည်ဟုတ်ကဲ့လားဇာယတိဥပနိဇာယတိတိဇာနာနဲ့ဇာယတိဥပနိဇာယတိတိအာယုံကိုကပ်၍ရှုတတ်သောကြောင့်ဇာနံဇာမိဤကပ်ရှုတယ်ဆိုကြတဲ့ကအာယုံထဲမှာကပ်နေတယ်ပေါ့ကပ်နေပြီဆိုမြုပ်နေပြီပေါ့ဒီလိုဆိုတော့စိတ်ကတခြားရောက်အောင်မလားအဲ့ဒါကိုပဲဇန်လို့ခေါ်တာစိတ်ငြိမ့်ပြီးတော့အာယုံနဲ့စိတ်ဆိုင်ပြီးဝင်နေတာဆိုစူးဇိုက်တမှုကာယွေရှု ဇံဟုခေါ်လေသည်စူးဆိုင်သမှုကာယွေရှုဇံဟုခေါ်လေသည
်
ဆိုကျုံတခိုက်တော့ပြောလိုက်အောင်မှာထမားပြောเสียရှိတာလေးဟမ်ပြောပါအဲ့ဒီဇံကသမထဇံဝိပဿနာဇံလို့နှစ်မျိုးရှိတယ်သမထကမ္မထအားထုတ်လို့ရတဲ့စိတ်စူးစိုက်တည်ငြိမ်မှုကိုသမထဇံလို့ခေါ်တယ်ဝိပဿနာကမ္မထာအားထုတ်လို့ရတဲ့စိတ်စူးစိုက်တည်ငြိမ်မှုကိုဝိပဿနာဇံလို့ခေါ်တယ်သမထာကမ္မထာအားထုတ်တဲ့ပုဂ္ဂိုလ်ကတော့အာယုန်တစ်ခုခုကိုစူးစိုက်ရှုရတယ်ဒီမှာဒီမင်းသားလေးကတော့ထွက်လေဝင်လေအာယုန်ကိုစူးစိုက်ရှုတယ်အဲ့ဒီစူးစိုက်ရှုဖို့ရာအာယုံအနေနဲ့စူးစိုက်ရှုဖို့ရာအတွက်ကမ္မထမ်း40ဆိုပြီးကျမ်းဂန်မှာဖော်ပြထားတယ်တချို့ကမြေကြီးအဝိုင်းလေးသေးသေးကိုစူးစိုက်ရှုတယ်တချို့ကရေကွက်ကွက်ကလေးကိုစူးစိုက်ရှုတယ်တချို့ကအလင်းရောင်လေးကိုစူးစိုက်ရှုတယ်အစာကြီးပြည့်ပြည့်အာယုံတစ်ခုကိုစူးစိုက်ရှုလာလို့ရလာတဲ့စိတ်တည်ငြိမ်မှုကိုတမထဇံလို့ခေါ်တယ်။အဲ့ဒါတတိထာတော့စကလုံးစကလုံးအာယုန်တစ်ခုကိုစူးစိုက်ရှုခြင်းညောင်းရရှိတဲ့စိတ်တည်ငြိမ်မှုကိုတမထဇံလို့ခေါ်တယ်။ဟုတ်ပြီလား။တမထဇံလို့ခေါ်တယ်။ဝိပဿနာဇံကတော့ဝိပဿနာဆိုတဲ့သဘောကယုတ်သဘောနံသဘောသိတဲ့ဉာဏ်ကိုဝိပဿနာခေါ်တာမဟုတ်လားအဲ့တော့ယုတ်သဘောနံသဘောသိတဲ့ဉာဏ်ဆိုတော့ရှုတော့ဘာကိုရှုမလဲယုတ်နဲ့နံရှုရမယ်အဲ့ဒီယုတ်နဲ့နံရဲ့လက္ခဏာကိုရှုလို့စိတ်တည်ငြိမ်လာတဲ့တည်ငြိမ်လာတဲ့သမာဓိကိုဝိပဿနာဇံလို့ခေါ်တယ်ဘာလက္ခဏာလဲယောဂီတို့သိပြီးသားပါလက္ခဏာရေး၃ပါးမဟုတ်လားဘာပါတော့အနိစ္စဒုက္ခအနတ္တဟုတ်တယ်မဟုတ်လားရုပ်တိုင်းမှာအနိစ္စလက္ခဏာမရှိဘူးလားဒုက္ခအနတ္တလက္ခဏာရောမရှိဘူးလားစိတ်နာတိုင်းမှာလည်းအနိစ္စဒုက္ခအနတ္တလက္ခဏာမရှိဘူးလားအဲ့တော့ရုပ်ရှုရင်ဖြစ်စေနာရှုရင်ဖြစ်စေတမာရိအားကောင်းလာပြီဆိုလို့ရှိရင်တော့အဲ့ဒီမမြဲဘူးဆိုတော့အနိစ္စလက္ခဏာသွားမသိဘူးလားသိလာတယ်ဆင်းရဲတယ်ဆိုတော့ဒုက္ခလက္ခဏာလည်းသိမယ်ပုဂ္ဂိုလ်သတ္တဝါအတ္တဝိညာဉ်အတ္တမဟုတ်ဘူးဆိုတော့အနတ္တလက္ခဏာလည်းသိတယ်အဲ့လိုသိတယ်ဆိုတော့ကစိတ်တည်ငြိမ်လို့လားမတည်ငြိမ်လို့လားမတည်ငြိမ်ရင်သိပါမလားအဲ့တော့ဝိပဿနာဇံဆိုတာလက္ခဏာ၃ပါးကိုရှုလို့ရရှိလာတဲ့စိတ်တည်ငြိမ်မှုအဲ့ဒါကိုဝိပဿနာဇံခေါ်တယ်ဟုတ်ကဲ့လားဝိပဿနာဇံဆိုတာဘာလဲလက္ခဏာ၃ပါးကိုရှုခြင်းကြောင့်ရရှိလာတဲ့စိတ်တည်ငြိမ်မှုဟုတ်ကဲ့လားမဇ္ဈံခေါ်လဲသမထကတော့ဘာကိုရှုပြီးရလာတဲ့စိတ်တည်ငြိမ်မှုလဲအဲအာယုံကိုရှုပြီးရလာတဲ့စိတ်တည်ငြိမ်မှုသူကစိတ်တည်ငြိမ်မှုပဲလိုတဲ့အတွက်အာယုံကိုပဲရှုတယ်အဲ့ဒီအာယုံမှာရှိတဲ့လက္ခဏာကိုသူမရှုဘူးဟုတ်ကဲ့လားအဲ့ဒီတော့အာယုံမှာရှိတဲ့လက္ခဏာကိုရှုเสียမလို့တဲ့အတွက် ตมัฏฐะกรรมฐานရဲ့အာယုံဟာပညာအာယုံလည်းဖြစ်နိုင်တယ်ပရမအာယုံလည်းဖြစ်နိုင်တယ်ပညာအာယုံမှာတော့ဒီလက္ခဏာ၃ပါးကမရှိဘူးလေပညာတရားဆိုတာတကယ်မရှိဘဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတာအဲ့ဒါပညာတရားပဲအဲ့ဒီပညာတရားမှာမမြဲဘူးဆိုတာလည်းမရှိဘူးဆင်းရဲတယ်ဆိုတာလည်းမရှိဘူးပုဂ္ဂိုလ်သတ္တဝါအတ္တမဟုတ်ဆိုတာလည်းသဘောလည်းဒီသဘောလည်းမရှိဘူးအနိစ္စသဘောလည်းမရှိဘူးဒုက္ခသဘောလည်းမရှိဘူးအနတ္တသဘောလည်းမရှိဘူးပညာတရားမှာဥပမာအရှင်းဆုံးပညာတစ်ခုကြည့်ကြပါစို့လူတယောက်ကလေးတယောက်မွေးလာတယ်နာမည်ပေးလိုက်တယ်မောင်ဖြူဟုတ်ကဲ့လားမောင်ဖြူမောင်ဖြူလို့နာမည်ပေးလိုက်တယ်အဲ့ဒီမောင်ဖြူကိုဘာပညာခေါ်လဲဆိုတော့နာမပညာတဲ့နာမည်ပညာပေါ့တခါဝေါဟာရပညာတဲ့အခေါ်အဝေါ်ပညာပေါ့မောင်ဖြူလို့ခေါ်လို့ရအောင်ဟိုစိတ်ကသတ်မှတ်ထားတာဝေါဟာရပညာတခါသင်္ကေတပညာတဲ့အမှားသားပညာအေးမောင်ဖြူဆိုလို့ရှိရင်တော့ဟောဒီကလေးခေါ်တယ်လို့မှတ်ပြီတော့အဲ့ဒါမောင်ဖြူဆိုတဲ့နာမည်ဟာဒီကလေးရဲ့အမှားသားတစ်ခုပဲသင်္ကေတပညာအဲ့တော့နာမည်ဟာပညာတရားလို့သိပြီပညာတရားဆိုတာတကယ်မရှိဘဲနဲ့စိတ်ကရှိတယ်လို့သတ်မှတ်ထားတဲ့အရာလို့ပြောတယ်မဟုတ်လားအဲ့တော့မောင်ဖြူဆိုတဲ့နာမည်ကိုမျက်စိနဲ့ကြည့်တွေ့သလားနားနဲ့ထောင်ကြည့်တော့ကောပါးစပ်ရှာနဲ့ရက်ကြည့်တော့ကောဟုတ်ကဲ့လားဒါဖြင့်လက်ကလေးနဲ့အသာကိုင်းကြည့်လိုက်ဆမ်းပါ။ဩနှာခေါင်းနဲ့နားကြည့်ရဖြင့်မှုေးလိုက်မယ်ထင်ရဲ့။ဟုတ်ကဲ့လား။အဲ့တော့သူတကယ်ရှိလား။မရှိဘူး။ဒါပေမဲ့လူတွေကမောင်ဖြူလို့သတ်မှတ်ထားတော့မောင်ဖြူဆိုတဲ့နာမည်ဒီကလေးနဲ့ကပ်လို့ရှိရဲ့ရှိတယ်လို့စိတ်ကသတ်မှတ်မထားဘူးလား။သတ်မှတ်ထားတော့အဲ့ဒါမရှိဘဲနဲ့ရှိတယ်လို့စိတ်သတ်မှတ်လို့ဖြစ်ပေါ်လာတဲ့အရာသူဟာပညာအဲ့တော့ဆိုကြပါစို့မောင်ဖြူလေးဟာဆယ်နှစ်သားရှိတော့သေသွားပြီသူရဲ့ယုံနံတော့ပျက်စီးသွားပြီမောင်ဖြူဆိုတဲ့ပညာကပြက်သလားမပြက်ဘူးသူ့နာမည်ကိုလူတွေမှတ်မိနေသမျှကာလပတ်လုံးသူမပြက်ဘူးအဲ့တော့မပြက်တော့သူဟာနှိမ့်စားလားအနှိမ့်စားလားနိစ္စလို့ပြောမှာပေါ့ဟုတ်ကဲ့လားသို့တော်လည်းနိစ္စလို့တော့မပြောနိုင်ဘူးဘာကြောင့်လဲဆိုတော့တကယ်ရှိမှမရှိပဲကိုအနိစ္စမဟုတ်လို့သာနိစ္စလို့ပြောရတာမမြဲတာမဟုတ်လို့သာမြဲတယ်လို့ပြောရတာတကယ်တော့ရှိမှမရှိတော့မြဲတာဟုတ်ကဲ့လားမဟုတ်ဘူးအဲ့တော့အနိစ္စလက္ခဏာအဲ့ဒီမောင်ဖြူဆိုတဲ့ဝေါဟာရပညာနာမပညာသင်္ကေတပညာမှရှိရဲ့လားမရှိဘူးဒါဖြင့်မောင်ဖြူဆိုတဲ့နာမည်ကအဲ့ဒီမောင်ဖြူဆိုတဲ့နာမည်ကသူ့ဆင်းရဲလိုက်တာလို့များရှိမလားအဲ့တော့ဒုက္ခလက္ခဏာတော့ရှိလားမရှိဘူးအဲ့တော့ရှိမှမရှိတာဆိုတော့သူ့ကိုပုဂ္ဂိုလ်သတ္တဝါဟုတ်တယ်မဟုတ်ဘူးကိုပြောနေစရာလူသေးလားအဲ့တော့အနတ္တကိုရှိလားအဲ့တော့ပညာမှာအနိစ္စဒုက္ခအနတ္တလက္ခဏာ၃မျိုးလုံးမရှိဘူးဘယ်မှာမှရှိတယ်လဲဆိုတော့ပရမတ်ခေါ်တဲ့တကယ်ရှိအဟုတ်ရှိတဲ့ယုံနဲ့နာမသာအနိစ္စဒုက္ခအနတ္တလက္ခဏာရှိသည်ဟုတ်ကဲ့လားဒီလိုဆိုတော့ဒီလက္ခဏာကိုသိဖို့ရှုတာမဟုတ်ဘဲနဲ့စိတ်တည်ငြိမ်ဖို့တသက်ရှုတယ်ဆိုတော့လက္ခဏာမပါမရှိတဲ့ပညာကိုရောရှုလို့မရဘူးလားရပါတယ်ဟိုအိန္ဒိယမှာများသောအားဖြင့်စိတ်တည်ငြိမ်အောင်ရှုတဲ့ကမ္မထာဘယ်လိုရှုလဲလို့ဆိုရဲပါဇက်ကအုံလို့ဆိုတဲ့အုံလို့ဆိုပြီးတော့အဲ့ဒီအုံလို့ဆိုတဲ့စကလုံးပေါ်မှာစိတ်ကိုစူးစိုက်ထားလိုက်တယ်အဲ့တော့အဲ့ဒီစကလုံးဟာပရမလပညာလားပညာပဲစကလုံးပဲခုနကမောင်ဖြူနဲ့အတူတူပဲမဟုတ်ဘူးလားဒါပေမဲ့သူတို့စိတ်တည်ငြိမ်မှုရသလောက်ရတယ်အဲ့ဒါသမထကမ္မထမ်းပဲအဲ တိဘက်ကတော့မလုပ်တယ်လေလို့ဆိုတော့သူတို့ကိုးွယ်တဲ့နတ်တပါးပါးရဲ့ပုံသဏ္ဍာန်ကိုစိတ်แท้မှစိတ်ကူးပြီးပုံဖော်လိုက်တယ်စိတ်ကူးကြည့်လိုက်တယ်မြတ်သားအဖြစ်တော့နတ်မများတာပါပဲနတ်ထီးသူတို့တယ်မကိုးွယ်တယ်အဲ့ဒီနတ်ကိုစိတ်แท้မှစိတ်ကူးပြီးပုံဖော်လိုက်တော့စိတ်แท้မှသူတို့စွဲလာတဲ့နတ်ဟာပုံပေါ်လာတယ်ပုံပေါ်လာတော့မှအဲ့ဒီနတ်ရဲ့စိတ်ထဲမှာပေါ်လာတဲ့နတ်ပုံပေါ်မှာစိတ်ကိုစိုက်ပြီးတော့တည်ငြိမ်အောင်လုပ်တယ်။တည်ငြိမ်အောင်လုပ်တော့သူတို့လည်းအတော်တန်တည်ငြိမ်မှုရတယ်။အဲ့ဒီစိတ်ထဲမှာစိတ်ကူးထားတဲ့နတ်ဟာတကယ်ရှိတာလားမရှိတာလား။မရှိပါဘူး။အဲ့တော့သူကပညာလားပရမတ်လား။ပညာပါဘူး။ပညာပဲ။သို့တော်လည်းပဲစိတ်ထဲမှာမှရှိနေပြီဆိုလို့ရှိရင်တော့အဲ့စိတ်ထဲရှိတဲ့နတ်ပုံပေါ်မှာစိတ်ကိုစူးစီးစူးစိုက်တည်ငြိမ်အောင်ကြိုးစားမယ်ဆိုရင်ဖြစ်တော့မဖြစ်နိုင်ဘူးလားဖြစ်နိုင်တယ်စိတ်တည်ငြိမ်မှုတော့ရတယ်အဲ့ဒါလည်းသမထသမာဓိပဲဟုတ်ပြီလားဆိုလိုတာကစိတ်တည်ငြိမ်ရောမျှပဲသမထကရည်ရွယ်တဲ့အတွက်ပညာကိုရှုပြီးတော့လည်းတည်ငြိမ်နိုင်တယ်ပရမတ်ဖြစ်တဲ့ယုံနာကိုရှုပြီးတော့လည်းတည်ငြိမ်နိုင်တယ်ဥပမာဗုဒ္ဓနုဒတိဥပမာသီလနုဒတိမိမိစောင့်ထိုင်းတဲ့သီလကိုပြန်ဆင်ញင်နှလုံးသွင်းပြီးတော့အဲ့ဒီသီလပေါ်မှာစိတ်ကိုတည်ငြိမ်အောင်ဆင်ញင်နှလုံးသွင်းထားတာမိမိစောင့်ထိုင်းတဲ့သီလကဒါပရမတ်တရားပဲစောင့်ထိုင်းခြင်းဆိုရဲစောင့်ထိုင်းတဲ့စေတနာရဲ့ရှောင်ခြင်းခြင်းဆိုရဲဝိရတိရဲ့အဲ့ဒါပရမတ်တရားပဲအဲ့ဒီဟာကိုပြန်ဆင်ញင်းပြီးတော့ဒီပေါ်မှာစိတ်ဆိုင်ပြီးထားလို့ချင်းလဲတမာရီရတယ်အဲ့ဒါလဲတမထတမာရီပဲသို့တော့အဲ့ဒီတမထတမာရီကတော့ ਪਰ မတ်ကိုရှုလို့ရတယ်တမာရီအဲ့လိုပဲတမထကမ္မထာကတမထရဲ့အာယုံဟာပညာအာယုံလည်းဖြစ်နိုင်တယ် ਪਰ မတ်အာယုံလည်းဖြစ်နိုင်တယ်သို့တော့များသောအားဖြင့်ပညာအာယုံပဲအသုံးပြုတာများတယ်ဒီတော့အာယုံကိုရှုတာဖြစ်တဲ့အတွက်သမထဇံကိုဘယ်လိုခေါ်သလဲဆိုတော့စကလုံးကတော့ခက်ခက်ခက်ပဲအတိပ္ပယ်ကတော့အာယုံကိုရှုလို့ရတဲ့ဇံလို့ဒီလိုဆိုလို့တယ်အာလုံးအာယုံကိုရှုလို့ရတဲ့ဇံအာယုံကိုရှုလို့ရတဲ့သမာဓိဒီလိုဆိုလို့တယ်သူစာကောကဘယ်လိုခေါ်လဲဆိုတော့အာရမဏုပနိစ္ဆာနာဇံတဲ့ဒီလိုခေါ်တယ်ရှာလဲသွားမယ်လိုက်ဆိုရင်ဟုတ်လားပါတယ်တော့အာရမဏုပနိစ္ဆာနာဇံတဲ့အာရမဏုပနိစ္ဆာနာဇံပါတယ်တော့ဒီတော့သူရဲ့လူရင်းအဓိပ္ပာယ်အချင်းချုပ်ကဘာလဲအဲ့ဒီသကလုံးရဲ့အဓိပ္ပာယ်ဟာအာယုံကိုရှုလို့ရတဲ့သမာဓိဟုတ်ကဲ့လားအာယုံကိုရှုလို့ရတဲ့ဇန်ဒါပဲအဲ့ဒါယောဂီတို့စဉ်းစားကြည့်သာဘုန်းကြီးအဲ့လိုဗမာလူတွေဗမာလူအဲ့ဒါရှင်းရှင်းလေးလျှောက်ရှင်းမပြပဲနဲ့ပါးစပ်ကပဲအာရမဏုပနိစ္ဆာနဇန်သမထအာထုယံအာရမဏုပဒိသနာဇန်ရတယ်ဝိပဿနာအာထုယံလက္ခဏုပဒိသနာဇန်ရတယ်လို့ဒီလိုများပြောရင်ယောဂီတို့ဘာနားလဲမလဲအဲ့တော့ဘယ်လိုဖြစ်လဲဆိုမလေတရားကလည်းနော်နဲ့နဲလိုက်တာဟုတ်တယ်မလားဘာလို့နဲ့နဲတယ်လို့ထင်တာလဲကိုမသိတဲ့စကားလုံးသုံးလို့မဟုတ်လားအဲ့တော့မသိတဲ့စကားလုံးသုံးတာကောင်းသလားသိလွယ်တဲ့စကားလုံးသုံးတာကောင်းသလားဒါမင်းကမသိတဲ့စကားလုံးလေးကလည်းတခါတည်းရာဘ ਹੁ ထုတရထားရင်လည်းကောင်းတာပါပဲမဆိုးပါဘူးဟုတ်ကဲ့လားလူရင်းကတော့စကားလုံးလူရင်းလားသဘောတဘာဝလူရင်းလားဟုတ်ကဲ့လားဒါကြောင့်အာယုံကိုရှုလို့ရတဲ့ဇံတို့သောမဟုတ်အာယုံကိုရှုလို့ရတဲ့သမာဓိဟုတ်ပြီလားသမာဓိစိတ်တည်ငြိမ်မှုခဏဝိပဿနာကတော့ခဏပြောသလိုဝိပဿနာဆိုတဲ့စကလုံးကအနိစ္စဒုက္ခအနတ္တကိုသိတဲ့ဉာဏ်လို့ဒီလိုအဓိပ္ပာယ်ရှိနေတော့ဝိပဿနာကရှုလို့ရှိရင် အနိစ္စဒုက္ခအနတ္တလက္ခဏာကိုပဲရှုတယ်အဲ့ဒီအနိစ္စလက္ခဏာဒုက္ခအနတ္တလက္ခဏာဘယ်မှာရှိလဲဆိုတော့တကယ်အရှိတရားဖြစ်တဲ့ ਪ ရမတ်ယုံနဲ့နာမမှာရှိတယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်မလို့ခုယောဂီတို့ယုတ်ကိုရှုတဲ့အခါရှုနာကိုရှုတဲ့အခါရှုနေရတာမဟုတ်လားဘာကိုသိကျင်လို့ရှုနေတာတော့လက္ခဏာရေသုံးပါးသိကျင်လို့မမြဲတာသိကျင်တယ်ဆင်းရဲတာသိကျင်တယ်ပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့သဘောတွေသိကျင်တယ်ဒီလိုမဟုတ်လားအဲ့ဒါသိကျင်လို့ရှုတယ်ဒီတော့အဲ့ဒါလို့ရှုတဲ့အခါကျတော့ရှုပါများလားလို့ရှုမှုသမာဓိအဲရှုမှုတတိအားကောင်းလာပြီရှုမှတ်မှုအားကောင်းလာပြီဆိုတော့စိတ်တဖြည်းဖြည်းတည်ငြိမ်မလာဘူးလားအဲရှုမှတ်မှုအာမကောင်မှုရှုမှတ်မှုကကျဲနေရင်တော့တည်ငြိမ်မမလားအဲ့ဒါကြောင့်တည်ငြိမ်တဲ့သမာဓိရဖို့ဆိုရင်ယောဂီဘယ်လိုလုပ်ဖို့လိုသလဲရှုမှတ်မှုစိတ်ဖို့လိုတယ်စပ်ဖို့လိုတယ်စူးစိုက်ဖို့လိုတယ်ဟုတ်သလားရှုမှတ်မှုစူးစိုက်ဖို့လိုတယ်စိတ်ဖို့လိုတယ်စပ်ဖို့လိုတယ်စူးစိုက်တယ်ဆိုတာအရှိကံအာယုံကိုစိတ်အားစိုက်ပြီးရှုတာသမဂါရှံကလေးမထီတထီလေးရှုတာမဟုတ်ဘူးဖောင်းတယ်ဆိုတရွေ့ပြေဖောင်းဖောင်းလာတာတေချာတိအောင်ဆိုက်ရှုတာအဲစူးဆိုင်တာစေစားအောင်ရှုတယ်ဆိုတာဖြစ်ပေါ်လာသမျှယုတ်ဖြစ်ပေါ်လာသမျှနံကိုတစ်ခုကမှမလွတ်ရအောင်တစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုဖြစ်ပေါ်လာသမျှအကုန်လုံးဆက်ခါဆက်ခါရှုတာဟာဘာလဲစေစေဆက်ဆက်ရှုတာအဲ့ဒါလို့စေစေဆက်ဆက်ရှုပြီးဆိုတော့ရှုမှုကလည်းစမ်းမသွားဘူးလားရှုမှုစသွားရင်ဘာဖြစ်မလဲအဟဲစိတ်တည်ငြိမ်လာမယ်အဲ့ဒီရှုမှုကမစဖဲနဲ့ကြားထဲမှာကွက်လက်တွေကျန်းနေမယ်အချိန်တွေချားနေမယ်ဆိုရင်တော့တမာရီဖြစ်မလားအဲ့ဒါကိုနားလည်ထားဖို့လိုတယ်ဟုတ်ကဲ့လားဒီတော့စူးစူးဆိုင်ဆိုင်ရှုရမယ်စိတ်စိတ်ဆက်ဆက်ရှုရမယ်အဲ့ဒါတော့တစ်ခုပြီးတစ်ခုရှိတာမှလည်းပဲဖြည်းဖြည်းကလေးနဲ့စိတ်စိတ်ကလေးရှုရမယ်ဥပမာဆိုကြပါစို့လက်ဆန့်လိုက်တယ်ဆန့်နေဆန့်နေဆန့်နေသုံးချက်လောက်ပဲရှူတယ်လက်ကဆန့်ပြီးသွားပြီအဲ့လိုဆိုလို့ရှိရင်အဲ့ဒီရှူမှုဟာစိတ်သလားကျဲသလားကျဲပါဘူးကျဲရင်တမာရီအာနေမလားအာကောင်းမလားမကောင်းပါဘူးအဲ့တော့တမာရီအာကောင်းရင်ဘာလုပ်ရစိတ်စိတ်ရှူရင်ဖြေးဖြေးလုပ်မဟုတ်ဘူးလားရွေးမှုတွေဖြေးသမျှစိတ်ကလိုက်ရှူနေတဲ့အခါကျတော့စိတ်သွားရောကျုံမှုတွေစိတ်စားလို့စိတ်သွားလို့စက်မိတဲ့အခါကျတော့တမာရီအာကောင်းရောဒါကြောင့်မို့လက္ခဏာကိုသိခြင်းလက္ခဏာကိုရှုတဲ့အခါမှာစသုံးလုံးလက်ကင်ထားရမယ်ဒီလိုမဟုတ်လားပါတယ်တော့စသုံးလုံးလက်ကင်ထားရမယ်အထူးစုံစမ်းစစ်ဆေးရေးမဟုတ်ဘူးဟုတ်ကဲ့လားသူတို့စသုံးလုံးကတော့အထူးစုံစမ်းစစ်ဆေးရေးဆိုမို့လားဒီမှာဘုန်းကြီးတို့စသုံးလုံးကဣဇ္ဇတကိုစုံစမ်းတာဗဟိတဆိုတာကိုဘဣဇ္ဇတဆိုတာကိုတွင်းဟုတ်လားဣဇ္ဇတဆိုတာကိုတွင်းဘယ်စသုံးလုံးလဲစူးစူးဆိုင်ဆိုင်စေစေဆတ်ဆာစိတ်စေဟုတ်ပြီလားအဲ့ဒီစသုံးလုံးလက်ကင်ထားနိုင်တဲ့ယောဂီဆိုရင်ကိုတွင်းမှာဖြစ်နေတဲ့ယုတ်တင်ဏ္ဍီရဲ့အနိစ္စဒုက္ခအနတ္တသဘောတွေရှင်းရှင်းလင်းလင်းမသိနိုင်ဘူးလားသိနိုင်တယ်နော်သူတို့ကိုပစုံစမ်းစစ်ဆေးတာနဲ့ဘုန်းကြီးတို့ကိုတွင်းစုံမန်းစုံစမ်းစစ်ဆေးတာဘယ်ဟာပိုခက်တယ်နီးတာခက်တယ်နော်ဝေးတာလွယ်တယ်နော်ဟုတ်ကဲ့လားဒီတော့ဝိပဿနာကဝိပဿနာရှုလို့ရတဲ့စိတ်တည်ငြိမ်မှုကလက္ခဏာကိုရှုလို့ရတဲ့စိတ်တည်ငြိမ်မှုဖြစ်တဲ့အတွက်လက္ခဏူပနိစ္စာနာဇံလို့ခေါ်တယ်။ပါတယ်တော့ဝိပဿနာဇံလားသမထဇံလားဟုတ်ကဲ့လားဒီတော့သမထဇံကိုတော့ဘယ်လိုခေါ်လဲအဓိပ္ပာယ်ကရှုလို့ရတဲ့သမารီဝိပဿနာဇံကြတော့ဘယ်လိုခေါ်လဲလက္ခဏူပနိစ္စာနာဇံအဓိပ္ပာယ်က လက္ခဏာရေး၃ပါးကိုရှုလို့ရတဲ့တမာရီဟုတ်ကဲ့လားဒါကြောင့်စူးစိုက်တမှုကာယွေရှုဇံဟုခေါ်လေသည်တမထဇံဝိပဇံနတံပွားနတံကွဲလေသည်တမထဇံဝိပဇံနတံကွဲလေသည်ပါတယ်တော့သမထဇံရဲ့ဝိပဿနာဇံရဲ့လို့နှစ်မျိုးရှိတယ်ဟုတ်ကဲ့လားဆိုသမထဇံဝိပဇံနတံကွဲလေသည်သမထဇံဝိပဇံနတံကွဲလေသည်ဆိုသမထဇံကဘာကိုရှုလဲအာယုံကိုရှုတယ်ဝိပဿနာကဘာကိုရှုသလဲဟုတ်ကဲ့လားအာယုံကိုမြတ်ရှုမှတ်ကသမထဇံဖြစ်သည်အာယုံကိုမြတ
်
ရှုမှတ်က
သမ
ထဇံဖြစ်သည
်
ဆိုအာယုံကိုမျှရှုတယ်ဆိုတော့ဘာကိုမရှုဘူးလဲလက္ခဏာကိုမရှုဘူးဟုတ်ကဲ့လားအာယုံမရှုတယ်ဆိုလက္ခဏာ၃ပါးရှုမှတ်ညာမှတ်သားဝိပဇံဖြစ်သည
်
လက္ခဏာ၃ပ
ါ
းရှုမှတ်ညာမှတ်သားဝိပဇံဖြစ်သည
်
ဆိုဘုန်းကြီးတို့ဓမ္မစကြာကနေပဲရောက်သွားဆံရောက်သွားတယ်ဆံရောက်ကနေပြီးတော့ကြာကြတော့အဘိညာဉ်တကူတွေကမိုးမြပြန်နေကြအောင်လားမသိနော်ဘာနဲ့စပ်ပြီးပြောမိတာပါလဲသိဒ္ဓထဖရာလောင်ရေတပေပြန်အောက်မှာပထမဇံအာနာပါနပထမဇံဝင်စားနေတာအဲ့ဒါနဲ့စပ်သွားတယ်နော်ညသူရဲ့ခမဲတော်ဘီကြီးကလည်းလာပြီးတွေ့တဲ့အခါကျတော့ဝမ်းသာလွန်းလို့ရှိခိုးဥချဒီနေရာလေးကအရေးကြီးတယ်ဘာကြောင့်လဲဆိုတော့မြတ်စွာဘုရားဘုရားဖြစ်တာဒါလေးပြန်တွေးမိလို့ဖြစ်တာအဲဒါကြောင့်မလို့ဒါလေးကအရေးကြီးတယ်ဒါတော့အရေးကြီးတဲ့အချက်ကလေးမေ့သွားမှဆိုလို့ဒါလောက်နဲ့တော်ဟာပြီဒီနေ့နော်ရှေ့ဆက်ပြောရင်မေ့သွားမှဆိုလို့ဒါကြောင့်ဘုန်းကြီးတို့ပရိသတ်ဟာမြတ်စွာဘုရားရဲ့ဒေသနာတော်မှာရနိုင်တဲ့ပညာပွားများအထုတ်ခြင်းအပြင်ရနိုင်တဲ့သမထဇံကိုရောဝိပဿနာဇံကိုရောရနိုင်အောင်အချိန်ခါလိုက်အကြောင်းညီညွတ်တယ်လို့ရှုမှတ်ပွားများကြိုးစားအထုတ်ကြခြင်းအပြင်စူးစိုက်တည်ငြိမ်မှုသမာဓိတည်ဟုသောဇံကိုအခြေခံ၍လက္ခဏာရေး၃ပါးကိုသိရဝိပဿနာဉာဏ်နေတစ်ဆင့်နဲ့တစ်ဆင့်ရင့်ကျက်ပြီးလင်မေញံဖူညာနဲ့နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။